စ်အစိုးရရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအတည်ပြုဖို့ဆန္ဒခံယူပွဲကိုနှစ်ကြိမ်ခွဲပြီးပြုလုပ်ခဲ့ရမှာအခုတော့အောင်မြင်စွာပြီးဆုံးသွားပြီလို့စစ်အစိုးရအနေနဲ့ကြေညာလိုက်နိုင်ပါပြီ။ပြီးခဲ့တဲ့မေလ24ရက်နေ့ကဒုတိယကြိမ်ဆန္ဒခံယူပွဲကိုလေဘေးသင့်ဒေသတွေမှာပြုလုပ်နိုင်ခဲ့ပြီးထောက်ခံမဲ62ရာခိုင်နှုန်းနဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအတည်ပြုနိုင်ပြီလို့ဆိုပါတယ်။အာဏာပိုင်တွေအနေနဲ့ဒီအောင်မြင်မှုကိုကြဲကြဲလောင်လောင်လက်မထောင်ပြီးဂုံယူနေတဲ့ပုံတော့မရပါဘူး။မပွန့်တပွန့်နဲ့ပြောနေခြင်းပဲဖြစ်တယ်လို့ဝေဖန်သူတွေကဆိုပါတယ်။ရန်ကုန်စာနယ်ဇင်းအတိုင်းဝိုင်းကတော့စစ်အစိုးရဟာကိုယ့်လုပ်ရက်အတွက်ကိုမှလုံခြုံမှုမရှိနေတာဘယ်လို့မှလက်မထောင်ပြီးဂုံယူဝင်ကြွားတဲ့အနေထားတော့ပြနိုင်မှာမဟုတ်ဘူးလို့ဝေဖန်ပါတယ်။တကယ်တော့စစ်အစိုးရရဲ့ဆန္ဒခံယူပွဲလုပ်တဲ့အချိန်ကလူလူအနေနဲ့ဒုက္ခရောက်နေတဲ့အချိန်နဲ့တိုက်ဆိုင်နေရမှုလူလူကတော့ဆန္ဒခံယူပွဲကိုလုံးဝစိတ်ဝင်စားမှုမရှိဘူးလို့ဆိုပါတယ်။ရန်ကုန်စာနယ်ဇင်းလောကကသတင်းသမားတူကအခုလိုပြောပါတယ်
။ AI နိုင်ငံမှာဆို referendum တစ်ခုမှာတစ်ခုလဲကိုအဲ့လောက်ကြီးဟိုလူတွေအားလုံးကဒုတိယမှာ62ယောက်ကကြိုက်ပြီးတော့ထောက်ခံတယ်ဆိုတာကြီးကြတော့လေ။ဒါကြီးကကျွန်တော်တို့အနေနဲ့ကျွန်တော်ဒါဟိုဒီကျွန်တော်တို့ရန်ကုန်မှာရှိတဲ့စာနယ်ဇင်းသမားတွေအနေနဲ့ကတော့ဒီဇက်ညွှန်းကြီးတစ်ခုလုံးရှိတဲ့အခါကျတော့တချို့ကတော့တရားဆုံးပြောရတယ်။တချို့ကတော့ဒီဟာကိုထည့်ထုတ်လိုက်ရတယ်။တချို့ကတော့ဒါကိုဘာမှကိုမပြောချင်တော့စကလုံးအဖြစ်ကိုမပြောချင်တော့ဟိုစိတ်ကိုစိတ်ပြက်ပြီးတော့ကျွန်တော်တို့ပြတ်ပြတ်ပါရကြတာပဲ
တကယ်တမ်းကျတော့စာနယ်ဇင်းလောကအနေနဲ့လက်တလောအရာဝီတိုင်းကဒုက္ခတွေတွေအပေါ်မှာသာအာယုံရောက်နေပြီးဘယ်လိုကူညီရမလဲဆိုတဲ့အပိုင်းကိုစဉ်းစားနေကြပါတယ်လို့ဆိုပါတယ်စီအစိုးရအနေနဲ့လည်းသူတို့ရဲ့အောင်ပွဲကိုလက်ကင်တို့မီဒီယာတွေကဆင့်ကြွားလုံးထုတ်ချင်ပေမဲ့လူတို့ရဲ့စိတ်ဝင်စားမှုကိုမရတာကြောင့်လက်တလောအခြေအနေမှာတော့ဘာမှလုံးမဲ့ပုံမပေါ်ဘူးလို့ဆိုပါတယ်။ဆန္ဒခံယူပွဲဟာလူထုစိတ်ဝင်စားမှုမရှိသလိုဒီဆန္ဒခံယူပွဲမှာစစ်အစိုးရကိုယ်တိုင်ကကိုထုတ်ထားတဲ့ဥပဒေတွေကိုအမျိုးမျိုးချိုးဖောက်ခဲ့တာဖြစ်တယ်လို့ဝေဖန်သူတွေကလည်းပြောပါတယ်။ဆန္ဒခံယူပွဲကိုတရားမျှတမှုမရှိဘူးလို့စောင့်ကြည့်နေတဲ့ဆန္ဒခံယူပွဲလေလာစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။ဒီအဖွဲ့ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ဦးခွန်မြင့်ထွန်းကတော့စစ်အစိုးရဟာကိုထုတ်ထားတဲ့ဥပဒေကိုကိုချိုးဖောက်ပြီးဆန္ဒခံယူပွဲမှာထောက်ခံမဲ့အများဆုံးရအောင်ပြုလုပ်သွားတဲ့အကြောင်းမိမိတို့အနေနဲ့တက်တည်တကာရညောင်များစွာစုဆောင်းရရှိထားပါတယ်လို့ပြောပါတယ
်ကျွန်တော်ဒီဆန္ဒခံယူပွဲတစ်ခုလုံးမှာပြောရရင်တော့ပထမဦးဆုံးကဒီဆန္ဒခံယူပွဲရကျင်းပတဲ့ကျင်းပထိုက်တဲ့အခြေအနေမျိုးမှာကျင်းပခြင်းမရှိဘူးဆိုတော့ကျွန်တော်ပထမဦးဆုံးပြောရမှာဖြစ်ပါတယ်အဲ့တော့ဆန္ဒခံယူပွဲမတိုင်ခင်တပတ်အလိုမှာဒီကျွန်တော်တိုင်းမုံတိုင်းပေးနေနာကိမုံတိုင်းပေးရတာတင့်ခဲ့ပါလေအဲ့တော့ဒီလိုတင့်တဲ့အချိန်မှာသူတို့ဒိုင်းကြီးလုံးကစိတ်ချောက်ချားနေတယ်မုံတိုင်းကတင့်ခံရတဲ့လူတွေကရုပ်ပိုင်းစိတ်ပိုင်းကြီးကြိုက်ပြက်စီရတယ်လို့ဒိုင်းကြီးလုံးမှာရှိတဲ့လူတွေကြတော့အကုန်လုံးကတော်လုံးချောက်ချားနေဒီကာလမျိုးမှာဌာနခံရွယ်ကိုကျင်းပခြင်းဟာဒါမတင့်လျော်တဲ့ကိစ္စဖြစ်ပါတယ်ဒါပရမအချက်ဖြစ်ပါတယ်ဌာနခံရွယ်ကိုအဲ့လိုကျင်းပတဲ့အခါမှာလည်းပဲမဲစင်းရင်းတွေကိုကျင်ညာမှာဖြစ်ပါတယ်အထူးသဖြင့်ကျွန်တော်တို့ဒီမုံတိုင်းတွေရကျင်းလို့ပြီလို့ရှင်ညာရဲမွန်ပြည်နယ်တို့ပဲခူးတိုင်းတို့မှာဆိုရင်လူတွေကလည်းတုံလုံးချောက်ချားနေတဲ့အချိန်မျိုးဖြစ်ပါတယ်အဲ့ဒီအချိန်မှာမဲစင်းတွေကိုကျင်ညာခဲ့ခြင်းမရှိပါဘူးမဲစင်းတွေကိုမကျင်ညာဘဲနဲ့နောက်တစ်ခါမဲစင်းတွေကိုကျင်ညာခြင်းဖြစ်သွင်းခြင်းကျင်းရှင်ခြင်းတွေဘာမှမလုပ်ခဲ့ပါဘူးအဲ့တော့ဒီနာအဖထုတ်ပြန်လာတဲ့မဲစင်းဆိုင်ဥပဒေနဲ့ဒါချိုးဖောက်ပါတယ်နောက်တစ်ခုကကျိုတင်မဲဆိုတဲ့ခေါင်းစဉ်နဲ့ကျိုတင်မဲတွေကိုလိုက်ယူခြင်းဖြစ်ပါတယ်အဲ့တော့တော်ရုံတိုင်းနာမကျန်းဖြစ်တဲ့လူနောက်တစ်ခါမဲအမှန်တကယ်မဲပေးနိုင်ပါရဲ့ဒါနဲ့အဲ့လိုကိုဝန်ဆောင်မိခင်တွေအဲ့လိုတွေမှလိုက်ပြီးတော့မှကျိုတင်မဲကိုဌာနခံကွယ်မတိုင်ခင်မှာလိုက်ယူထားပါတယ်အဲ့ဒါတွေဟာဒါဌာနခံကွယ်ဥပဒေကိုချိုးဖောက်ရရောက်ပါတယ်နောက်တစ်ခုကမိသားစုငါမိသားစုတွေရဲ့ကိုယ်စားတဦးတယောက်တည်းကမဲထည့်တာမျိုးတွေကိုလုပ်ခဲ့ပါတယ်ဂျေးဝါတစ်ခုလုံးရဲ့ကိုယ်စားအဲ့ဒီရဝတလူကြီးတွေကမဲထည့်တာမျိုးတွေလုပ်ခဲ့ပါတယ်။နာဖကိုယ်တိုင်ပြတ်ထန်တဲ့ဥပဒေကိုသူကိုယ်တိုင်ချိုးဖောက်ခြင်းဖြစ်ပါတယ်။တန်တဲ့အချက်ကတော့အများပြောနေကြတဲ့အတိုင်းမဲမတမာမှုလိမ္မာမှုပေါင်းကတော့နည်းမျိုးစုံပါ
။ဥခွန်မြင့်ထွန်းပြောပြသွားတာပါ။ဆန္ဒခံယူပွဲမှာစစ်အစိုးရကထောက်ခံမဲရအောင်နီလန်းပေါင်းစုံတုံးသွားပေမဲ့ကန့်ကွက်မဲပေးသူတွေကတော့ပေးပြစ်အောင်ပေးခဲ့ကြပါတယ်။အဲ့ဒီတတိရှိတဲ့ပြည်သူတွေကိုဂုံပြုရမှာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ဦးသိန်းညွန့်ကပြောပါတယ်။
ကျွန်တော်တို့ပြောနေတဲ့ဗရင်ရှင်ဥပဒေကပြောရင်တော့
ဒီပရင်းညောပြက်ပြက်စီနိုင်လေပြက်ပြက်ဝင်ရတဲ့အချိန်မျိုးပေါ်ပေါက်နေတာတော့ဒါကျွန်တော်ကိုယ်တိုင်ဥပဒေချုပ်ခဲ့တာပါပဲအဲဒီနေရာမှာတစ်ဆက်တည်းပဲပေါ့ဗျာဟုတ်လားရန်ကုန်တိုင်းတိုင်းလုံးမှာရောဟုတ်လားကျွန်တော်သင်္ကန်းညွန့်ညွန့်နဲ့မဲဦးနေမှာရောဒါတော့ထွေထွေပေါ့ဗျာဥပဒေညှိဥပဒေကိုနဲ့မကြီးပဲနဲ့လှုပ်ထားတဲ့အချိန်ကြီးကြားမှာပဲဒီအချိန်ကဥပဒေရောက်ပေါ်ပေါ
လက်ခံနိုင်ကြောင်းဟာလာတွားပြီးတော့ကြံ့ခွက်ခဲ့တဲ့ပြည်သူလူကတော့ဒီတမိုင်းတစ်ခွေ့မှာခီးကျူးစရာမတ်တမ်းတင်ရမယ့်ပုံကူတွေလို့တော့ကျွန်တော်ကတော့အဲ့လိုပဲပြောချင်တယ်တော့ဗျာ
ဥသိညွန့်ပြောသွားတာပါတော်ရရှင်ပါခင်ဗျာပြည်သူ62ရာခိုင်နှုန်းထောက်ခံမှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုလိုက်နိုင်ပြီဆိုပေမဲ့ထောက်ခံမဲရအောင်လုပ်ခဲ့တဲ့မတရားမှုတွေကတော့တက်သေးအထောက်ထားတွေအနေနဲ့ရှိနေသေးပါဒီအထောက်ထားတွေကိုဖျောက်ဖျက်လို့မရပါဘူးဒါကြောင့်ဥပဒေအရဆက်လက်ဆောင်ရွက်မှုတွေတော့ပေါ်လာအောင်ပါလို့သုံးသပ်သူတွေကပြောနေကြောင်းပါခင်ဗျာ